ရခိုင်နဲ့ချင်းပြည်နယ်ရိပက်မှာတပ်မတော်နဲ့ရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့အီအီတို့အကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တိုက်ပွဲဖြစ်တဲ့ဒေသဘက်မှာရွာသားတွေကိုတပ်မတော်ကလမ်းပြအဖြစ်ခေါ်ယူအသုံးပြုတာတွေရှိတယ်လို့ဒေသခံတွေကပြောပြီးဒါဟာဂျနီဗာသဘောတူညီချက်တွေကိုချိုးဖောက်တာရောက်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြပါတယ်။ဒီအကြောင်း VOA တိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်နာသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားဂျာတာပဒိနေ့ခိတိုက်ပွဲတွေဆက်ဖြစ်နေကြုံမဲ့လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကစီယူအေကိုပြောပါရယ
်။ရပိုင်းမှာတော့နေတိုင်းဖြစ်နေကြတိုက်ပွဲကအဲ့ဒီမနေစားနဲ့ပဲတိုက်ပွဲကနေရာ၄ခုမှဖြစ်တယ်ဒီကမှာမစစ်စားရင်းမှာပထမတိုက်ပွဲဖြစ်တဲ့နေရာကတော့ဒီဘလက်ဝါမြို့နယ်မကာဝါရွာရဲ့အနောက်ဖက်အဲ့ဒီတောင်တန်းမှာဖြစ်တာအဲ့ဒီမှာမနေ့7နာရီကနေ7နာရီနဲ့မနေ့9ပြီပေါ့နော်မနေ့6ဆိုကြဖြစ်ဖြစ်တယ်ဗျနောက်အဲ့ဒီရေသေးတော်မျိုးနဲ့ခြေကခရူးချောင်းရွာအနီးမှာအဲ့ဒီနေလေကနာကြီးလောက်မှာဒီမှာတိုက်ပွဲဖြစ်ခဲ့ကြ။တတိယနေရာတစ်ခုကတော့နော်အရင်ဒီ25ရက်နေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့။အဲ့ဒီအော်မတ်တောင်တန်းပေါ်မှာဒီညနေ9နာရီလောက်မှာတက်တင်ပြီးတော့အဲ့မှာတိုက်ပွဲဖြစ်တယ်။နောက်တနေရာကတော့ဘလဝမျိုးနဲ့ခြေမှာဒီမြေခွားရွာရဲ့အနီးပဝန်းကျင်တဝက်ခဲဒီမှာမနေ့9နာရီလောက်ကစပြီးတော့မှဒီဗမာစစ်တပ်ဘက်ကနေလည်းလည်းကြီးတွေနဲ့နေပြီးတော့ပြစ်ခတ်တိုက်ခိုက်ပြီးတော့ဒီထိုးစစ်ဆင်လာရဲ့ကြည့်တဲ့ကွေးကပြပွားခဲ့တယ်
ရခိုင်ပြည်နယ်တွင်းဘူတိတောင်နဲ့ရတိတောင်မြို့နယ်ဘက်မှနဲ့ချင်းပြည်နယ်ပလောက်ဝမြို့နယ်ဘက်မှ၄နေရာထက်မနည်းစိုက်ပွဲဆက်ဖြစ်နေတာပါဒီစိုက်ပွဲတွင်ထိခိုက်ကြဆုံးမှုအခြေအနေကိုအတိမပြုနိုင်သေးဘူးလို့သတ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဒီနေ့ကြာတာပတင်းနေ့မနေ့ခါမှာဘူတိတောင်မြို့နယ်စီတောင်ကျေးရွာကအယတားဆက်တအူးကိုသတ်မတော်ဘက်ကနေရေကောင်းချောင်းကျေးရွာဘက်လမ်းပြအဖြစ်ခေါ်ဆောင်သွားတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းညိုကပြောပါတယ
်ဒီနေ့မနေ့ရှင်းမကြီးခေလောက်ကဘလို့ဒီတိတိယတော့ခေါ်သွားရင်ဆိုတာဆိုတဲ့သဘောကတော့ဇာကိကနဲ့ခေါ်သွားလဲဆိုတာတော့မသိဘူ
းဒီလိုစိတ်မဖြစ်ပေါ်ရဒေသဘက်ကတမတော်ကရွာသားတွေကိုခေါ်ဆောင်သွားတဲ့ခြေရပေါ်မှာအထက်အာဏာပိုင်တွေကိုတန်ကြားထားပြီးမိသားစုဝင်တွေလည်းစိုးရိမ်နေကြတယ်လို့ဦးသိန်းညိုကပြောပါတယ
်ဌာနဆရာအကြောင်းကြားထားတာကကျွန်တော်အရင်ဌာနရဲ့ဒီလိုတော့ရေးပြင်နေတော့အနတ်တို့ကိုဌာနဆရာတန်ကြားပြီးလက်တော့ရုံးကြံပြီးကိုအတော်တွေကလည်းဖြစ်တာဖက်တာလို့ရှားနေတယ်ဆိုတော့ရွာကဒီကောက်ကြီးကတော့စိုးရိမ်ကြီးကြီးကိုဖြစ်နေကြတယ်လေ
ဒီဇင်ဘာ26ရက်နေ့ကတိုက်ပွဲဖြစ်ပွားရာဒေသကြီးရေကောင်းချောင်းကျေးရွာကိုလည်းတပ်မတော်ဘက်ကနေချင်းချောက်တာတွေရှိခဲ့တယ်လို့ရေကောင်းချောင်းရွာသားတို့ကပြောပါတယ်။တပ်မတော်အနေနဲ့အခုလိုရွာသားတွေကိုလမ်းပြဖြစ်ခေါ်ဆောင်သွားတာဟာဂျန်ဒီပါတဘောတူညီချက်တွေကိုချိုးဖောက်ရာရောက်တယ်လို့ဒီတခုတော်ကိုယ်စီလည်းဦးအောင်တောင်းချီကအခုလိုပြောပါတယ
်။လူခွင့်ရေးစီရင်စော်တဲ့ပါရဲ့အချက်တွေဂျန်ဒီပါကော်မရှင်တွေမှာပါရဲ့အချက်တွေကိုအစိုးရပြည့်အနေနဲ့တော့လည်းနာဖို့လိုတယ်ပေါ့နော်။နောက်ပြီးတော့ဒီမှာနိုင်ငံအစိုးရဘက်ကလည်းဒီလိုပေါ်တာပြီးမဆွေးတော့ပါဘူး။ဒီလိုစာများထောက်ထားဖို့လွယ်တာပေါ့နော်အစိုးရတရားအနေနဲ့အခုဒီလိုလှုပ်လာရဲဆိုတာဒါတနီပါကော်မရှင်မှာပါတဲ့အချက်လက်တွေကိုလေးရှုဖတ်ရတယ်နောက်ပြီးတော့ဒီပေါ်တာမရှိပါဆိုရလေအခုကဒါတို့လေးရှုဖတ်ရောက်တယ
်ရခိုင်ပြည်နယ်ပြည်မှာနွေပါလကုန်ပိုင်းကနေဒီကနေ့ထိရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်တာတွေဆက်ရှိနေပြီအဲ့ဒီတိုက်ပွဲတွေကြောင့်ဗူဒီတောင်ရတိတောင်ဘုံလုံးကျုံမြို့နယ်တွေဘက်မှာရွာသားနှောင်းကျော်စစ်ပေးတင်းဆောင်နေရပါတယ်ပြည်ထောင်စုမှုရစီရင်တဲ့သဝရငင်းချမ်းရေးအတွက်ထောက်ပြန်ချက်ကိုဒီဇင်ဘာ23ရက်နေ့မှာသတ်မတော်ကနေထောက်ပြန်ခဲ့ပြီး NCA လက်မှတ်ရေးထိုးပြီးသားဖွဲ့တွေနဲ့ရော NCA လက်မှတ်မထိုးရသေးတဲ့ဖွဲ့တွေအကုန်လုံးနဲ့ပါညှိနှိုင်းဆွေးနွေးသွားမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့သတ်မတော်ကနေပြည်ရဖို့ကြေညာထားတဲ့စစ်ကိုင်းဒေသကြီး၅ခုထဲမှာရခိုင်ပြည်နယ်မပါရှိသလိုရခိုင်လက်နက်ကန်ဖွဲ့ AA နဲ့သတ်မတော်တို့ကြားတိုက်ပွဲတွေရပ်မသွားသေးတဲ့အခြေအနေမှာပဲရှိနေပါသေးတယ်ခင်ဗျာ။